SBS is Australia's most trusted multilingual broadcaster. Our listeners are loyal, highly engaged, and have supported countless local businesses. We offer advertising packages for businesses of all sizes. Our experienced sales team will guide you through the process of owning a great campaign. Bring your own ad or have our production team make you something in one of our 68 languages. Start the conversation with your new audience today. Email sales@sbs.com.au.
သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်သောရရှိမြောက်ယနေ့မတ်လ25ရက်တနင်္လာနေ့အတွက် SPS News Fest တင်ထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်က Terror အောင်ပါယနေ့အတွက်ထိတ်တန့်တင်များTasmania ရွေးကောက်ပွဲ March 25ရက်နေ့က Liberal ခေါင်းဆောင် Jeremy Rockley ကလူနည်းစုအစိုးရဖွဲ့ရန်အမျိုးမျိုးသောနောက်ခုန်တန်တရားများမှအမှတ်များနှင့်ညှိနှိုင်းနေခြင်းတွင် Tasmania တွင်နိုင်ငံရေးမရေရာမှုအခြေအနေတွင်ရှိနေပါသည် Mr. Rockley ရဲ့ Party သည် Australia ၏နောက်ဆုံး Liberal အစိုးရဖြစ်ရပ်တည်နေခဲ့ပြီးMarch 23ရက်စနေနေ့ကပြည်내ရွေးကောက်ပွဲတွင်အများစုအတွက်လိုအပ်သောပါလီမန်ထဲမှနေရာ18နေရာကိုမရယူနိုင်ခဲ့တဲ့အတွက်ကြောင့်ဖြစ်ပါတယ်။ Tasmania ရဲ့ Labor Party က၎င်းသည်အစိုးရဖွဲ့ရန်မဖြစ်နိုင်ကြောင်းတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။ Mr. Rockliffe သည်ပါလီမန်ထဲမှထိုင်ကုန်နှစ်နေရာရရှိထားတဲ့Jackie Lambie Network နဲ့တတိပုဂ္ဂလ Christine Johnson နဲ့ David Brando နဲ့ဆက်သွယ်ပြီးညှိနှိုင်းနေပါတယ်။အထက်လွှတ်တော်မှ Lambie သည်အထူးသဖြင့် Hobart တွင်ဒေါ်လာ925သန်းအားကစားခွင့်တည်ဆောက်ရန် Liberal ဆိုရဲ့ကတိကဝတ်ကိစ္စနဲ့ပတ်သက်ပြီး Tasmania ရှိ Liberal များအားဝေဖန်ပြောဆိုထားပါတယ်။ Liberal ဆိုရကိုထောက်ခံမှုရောကြ March 25ရက်နောက်ဆုံးUse Paul Sitanya Federal Labor Party ရဲ့အဓိကမဲက32ရာခိုင်နှုန်းအထိကျဆင်းသွားခဲ့ပြီးညွန်ပေါင်းအဖွဲ့က39ရာခိုင်နှုန်းအထိမြင့်တက်လာခဲ့ကြောင်းသိရှိရပါတယ်။ Labor Party ဝန်ကြီးချုပ် Anthony Albanese သည်အတိုက်ခံခေါင်းဆောင် Peter Dutton ကို14ရာခိုင်နှုန်းဖြင့်ပုံမှုနှက်သက်သောဝန်ကြီးချုပ်ဖြစ်ဦးဆောင်ကဆက်လက်ရပ်တည်နေပါတယ်။အထက်ပါတီကြီးများအတွက် combined support က60ရာခိုင်နှုန်းရှိကြောင်းစစ်တမ်းကညွန်ပြပြီးအထက်ပါတီကြီးများကိုမဲဆန္ဒရှင်များဆက်လက်ထောက်ခံမှုကိုအတည်ပြုထားပါသည်။ဗန်ဒါယေမူ Jim Chalmers က Seven Sunrise သတင်းဌာနကိုပြောဆိုရာတွင်ရလဒ်တွေနဲ့ပတ်သက်ပြီးသူစိတ်မပူကြောင်းပြောဆိုသွားပါသည်။ Australia ဆောက်လုပ်ရေးလုပ်ငန်းအလုံသမားတွေလိုအပ်နေ Australia ဆောက်လုပ်ရေးလုပ်ငန်းရဲ့ထိတ်တန့်ကိုယ်စားအဖွဲ့မှဩစတြေးလျသည်နာတာရှီဆောက်လုပ်ရေးလုပ်ငန်းအလုံသမားပြတ်လတ်မှုကိုကင်တွယ်ဖြည့်ရှင်းရန်မိုက်ဂရန့်အလုံသမားများကိုထဲသွင်းစဉ်းစားရန်လိုအပ်တယ်လို့အစီရင်ခံစာအသစ်မှာဖော်ပြထားပါတယ်။ Build Skill Australia မှသုတေသနပြုကျဲရ2020ကနေ2029နှစ်အတွင်းအိမ်သစ်တိတ္တသမနှစ်သန်းကိုအစိုးရကစောင့်မယ်လို့အစိုးရရဲ့စောင့်ဖို့အတွက်ရည်မှန်းချက်ပြည့်မီစေရန်အတွက်လာမယ့်3လအတွင်းအပေါ်ဆောက်လို့ရေးအလုပ်သမား9000ကိုရှာတွေ့ရန်လိုအပ်တယ်လို့ပြောဆိုပါတယ်။ Master Builder Australia ရဲ့အကြီးအကဲ Danny Dewan ကအဆိုပါကိန်းဂဏန်းများသည်လက်ရှိအချိန်တွင်မဖြစ်နိုင်ကြောင်းပြောဆိုပါတယ်။အထူးသဖြင့်အမျိုးသမီးအလုပ်သမားများသည်ရေရှည်တွင်လုပ်ငန်းတွေဘယ်ကိုဆွဲဆောင်နိုင်ရန်ပုံမှန်လုံဆောင်ရန်လိုအပ်တယ်လို့သူမကပြောဆိုပါတယ်။ရေတိုးတွင် Australia သည်နိုင်ငံရခြားမှအလုံသမားများကိုချီးတဲ့နယ်လို့ဒီမားကပြောဆိုပါတယ်အနေဆုံးလောက်ခချင်းဝီတုံးမြင့်ရန်အနေဆုံးလောက်ခလာစားကိုငွေချေဖောင်းပွားမှုနှုန်းတိုင်းတုံးမြင့်ပေးရန်အစိုးရက Fair Work Commission ကို March 25ရက်နေ့ကတောင်းဆိုလိုက်ပါတယ်နှစ်စဉ်လောက်ဟာကပြန်တဲ့သုံးသပ်မှုတစ်စိမ့်တစ်ပိုင်းဖြစ် Labor က Fair Work Commission တို့ March 28ရက်ကြာသပတေးနေ့ကတင်ပြသွားမှာဖြစ်ပါတယ်။ငွေချေဖောင်းပွားမှုသည်ယမနှစ်ဒီဇင်ဘာလတွင်၄တသမတိရာခိုင်နှုန်းကျဆင်းခဲ့ပါတယ်။အလုတ်အကင်နဲ့အလုတ်ခွင့်ဆက်ဆံရေးဝန်ကြီးတိုနီဘတ်ကလူနေမှုစရိတ်ဖိအားများကိုစီမံခန့်ခွဲရန်လောက်ခလာစာ တို့မြင့်ရန်လိုအပ်ကြောင်းပြောကြားပါသည်။လူများသည်လူနေမှုစရိတ်နှင့်လမ်းညီရောထွေးရှိရန်လိုအပ်ပါသည်။ကျွန်ုပ်တို့အချင်းချက်ကနေစတင်လှည့်သွားနေပြီဆိုတဲ့အချက်ကလူတွေဟာလောကလဆာတွေဆယ်နှစ်ကြာရတ္တမီနောက်မှာသူတို့အခုအရှိရောက်နေပြီလို့ယုတ်တဲ့ခံစားလာရတယ်လို့ဆိုလို့မရပါဘူး။ပါလက်စတိုင်းလူလာသောအလုံသမားသမဂ္ဂအဖွဲ့ဝင်များအဖမ်းခံရဆင်နီရှိပေါ့ဘော်ဒနီတွင်အစ္စရေးသင်္ဘောကမ္ပဏီတစ်ခုရဲ့သင်္ဘောရောက်ရှိလာခြင်းကိုကန့်ကွက်သည့်အနေဖြင့်ပါလက်စတိုင်းလူလာသောအလုံသမားသမဂ္ဂအဖွဲ့ဝင်အယောက်20နီးပါးကိုတင်းငွေနေနေကြကဖမ်းဆီးခဲ့ပါတယ်။ဩစတြေးလျစိတ်ကမ်းများမှအစ္စရေးကမ္ပဏီဇင်ဘူပြည်နယ်နဲ့ဖေဘရူတိုကတာမြင့်ပိတ်ပင်ထားရေးကိုတောင်းဆိုသည့်ယာနဲ့ချီသောတက်ထွတ်လှုပ်ရှားသူများထဲတွင်အလုံသမားသမဂ္ဂအဖွဲ့ဝင်များပါဝင်နေပြီးအစ္စရေးဘောပုံမကျေပြတ်သောပိတ်ဆို့မှုများကိုအကောင့်ထဲဖော်ရန်တောင်းဆိုခဲ့ကြပါသည်ဆန္ဒပြရန်ခွင့်ပြုချက်မရှိဘဲဆန္ဒပြမှုကိုတုံ့ပြန်ခဲ့ပြီးရဲတပ်ဖွဲ့ရဲ့ညွန်ကြားချက်ကိုမလိုက်နာဟုဆွဆွဲသူ19ဦးကိုဖမ်းဆီးခဲ့ကြောင်းရဲတပ်ဖွဲ့ကပြောဆိုပါတယ်။နိုင်ငံစွာစန္ဒထုတ်ဖော်ရာတွင်အထူးကယုံနိုင်ငံရေးရဲများရှိနေရမလိုအပ်ဟုစန္ဒပြဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူတို့ကပြောဆိုပါတယ်။ညစဉ်သတင်းတို့ News Flash များကိုပုံမကြားသိရန် SBS Language Podcast ကိုတွားရောက်နားဆင်ကြည့်ပါသို့မဟုတ်ဝင်ရောက်ကြည့်ရှုပ
ါ SPS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ